တော်တာရှင်များခင်ဗျာဝင်းဖေတို့မှာမိသားစုဆရာဝန်ကြီးတူရှိခဲ့ဘူးပါလေဆရာဝန်ကြီးဦးစံကျူးတဲ့လူလူတော်မရဲ့စကားနဲ့ပြောရရင်အဲ့ဒီဦးစံကျူးဆိုတဲ့ဒေါက်တာစံကျူးကိုသူ့မိကကဲငါသားစံကျူးမင်းတစ်သက်လုံးဆရာဝန်လှုပ်စားပေးရော့ဆိုပြီးမွေးပေးလိုက်တယ်လို့ပါဘဲလို့ပြောရပါမယ်ဝေဒနာတွေတွေကိုဆင်းရဲချမ်းသာမယွေးကြီးဒီငယ်ဒီမယွေးကြားမှမယွေးအလွန်ကျင်နာတတ်ပါれသနာချစ်ခင်တတ်ပါれဗဇက်ကထုတ်မပြပဲလက်တွေ့ကျင်ညင်နာနာသရာတရားအပြည့်နဲ့ကုသပြုစုပေးတတ်ပါれသူ့ဆေးတွေကလည်းအလွန်လိုက်ပါれသူ့ကုလိုက်ရင်ယာနှုံးတရားနီးပါပျောက်ကင်းချမ်းသာရကြတာများပါれသူ့ဇနီးကလည်းဆရာဝန်ပါပဲအရှင်းဆုံးပြောရရင်သူ့တည်းကြီးပါれသူ့ဆရာမပါသူ့တည်းဘွဲတွေလည်းများပါれသူ့တည်းလည်းအများကြီးပိုတတ်ပါれဒရာတရားအပြည့်နဲ့ရှင်နဲ့မေတ္တာတရားဂယုဏတရားတွေနဲ့လေလူနာတွေအပေါ်ပြုစုတတ်သူလည်းဖြစ်ပါတယ်။ဒါပေမဲ့သူခင်မွန်ဒေါက်တာစံကျူးလောက်ဆေးမလိုက်ပါဘူး။လင်မယားနှစ်ယောက်အတူဆေးကံဖွင့်ကြပြီမဲ့ဒေါက်တာစံကျူးဆေးကံလို့ပဲနာမည်ထွက်ပါတယ်။သူ့ဇနီးနာမည်ကမြုပ်နေပါတယ်။ဆေးကံလာတဲ့လူနာအများစုကလည်းဒေါက်တာစံကျူးကုတာကိုပဲလိုလားကြပါတယ်။ထားပါ။ဝင်းဖေပြောချင်တာကတနေ့မှာဝင်းဖေတို့အိမ်ကိုဒေါက်တာစံကျူးရောက်လာပါတယ်ဝင်းဖေရဲ့ဇနီးကျမရေးကိုဝင်စစ်ပေးရင်နဲ့အားစီတလုံးထိုးပေးဖို့ပါဝင်းဖေတို့အိမ်မှာကလည်းတခြားလာလေတဲ့ဧည့်သည်တွေရှိနေလို့ဆရာစံကျူးကစမ့်မီစားရာဆေးပညာအကြောင်းကျမရေးကယူဆကြဖို့အကြောင်းတွေစေရနာအပြည့်နဲ့ပြောကြပါတယ်ဝင်းဖေတို့အသက်ဝန်းကျင်တွေမှာကလည်းသွေးတို့နဲ့စီးကြိုတွေကအနည်းနဲ့အများရှိနေကြလေတော့ထုံးစံအတိုင်းဆရာစံကျူးကအငန်းရှောင်ညဖို့အချိုးရှောင်ညဖို့တွေကိုထပ်ပြီးတော့သတိပေးပြောကြပါလေ။တရားနဲ့စားဟာလူတွေရဲ့ကြမ်းမာရေးအတွက်အလွန်အငြင်းကြီးမားတဲ့အကြောင်းလူတွေအတွက်အစိတ်တွေလိုဖြစ်နေကြောင်းပြောပြီးတော့တတ်နိုင်သမျှရှော့ကြဖို့တတ်နိုင်သမျှမစားကြဖို့သတိပေးပြီးဝင်းဖေတို့အင်းကပြန်လဲထွက်ခွာသွားပါလေ။ဝင်းဖေရဲ့ဇနီးဟာအလွန်ပူတတ်ပင်တတ်သူကြောက်တတ်သူသောကအလွန်ကဲတတ်သူဖြစ်တဲ့အတွက်စားနေတဲ့ကြားကိုကြက်ကြက်ရှောင်မှုဝင်းဖေကိုဖိပြောလာပါလေအင်းလေလာတဲ့ဧည့်သည်တွေကိုလည်းစားနေတဲ့ကြားရှောင်အိုးအောင်မဆင်းရဲဘာညာနဲ့ပြောပါတော့လေအဲ့ဒီလိုပြောနေကြတော့မှပဲဝင်းဖေတို့အင်းထဲကိုဒေါက်တာစံကျူးပြန်ဝင်လာပါလေဘာမြန်မေ့ကြံခဲ့လို့လဲလို့ဝင်းဖေကစီးမိပါလေဒီတော့ဆရာစံကျူးကကျွန်တော်စောစောကစားနေတဲ့ကြားကိုသတိထားဖို့ပြောရမှာတိကြမှုလိုသွားလို့ပြန်လာတာပါလို့ပြောပါတယ်သွေးတို့နဲ့စီးကြဝေနာရှင်တွေအတွက်စေတနာလွန်ပြီးတော့စကားပြောသတိလက်လို့ဖြစ်သွားပါတယ်စားနေတဲ့ကြားကိုအကြိုက်မလွန်ကဲကြဘူးလို့သလိုအကြောက်အယွန့်မလွန်ကဲဖို့လဲလိုပါတယ်လူခန္ဓာကိုယ်အတွက်စားနေတဲ့ကြားဓာတ်ဟာမရှိမဖြစ်လိုအပ်တဲ့ပစ္စည်းတွေလည်းဖြစ်ပါတယ်တဲ့စားနေတဲ့ကြားကိုအကြောက်လွန်ရင်လေအာဏာရှိနိုင်ပါတယ်တဲ့အလွန်တန်ဖိုးကြည့်တဲ့မြန်မာတို့ရဲ့စကားတန်ဆေးလွန်ပေးဆိုတာနဲ့အညီစားသုံးရမှာဖြစ်ပါတယ်တဲ့အကြောက်လွန်သောကလွန်တတ်တဲ့ဝင်းဖေရဲ့ဇနီးကိုလည်းအထူးတလေပြန်လေရှင်းပြတော့ပါတယ်အကြောက်လွန်ခဲ့ခြင်းဟာလေစားနေတဲ့ကြားကိုလွန်ကဲစွာစားသုံးမလို့အာဏာကြီးပါကြောင်းပြောကြတော့ပါတယ်ခင်ဗျာဆက်လက်တင်ပြပါမယ်ကြားမှာချမ်းသာကြပါစေကျွန်တော်ဝင်းဖေပါ